စားတောက်ကုံဈေးနှုန်းတွေတဟုန်ထိုးတက်နေတာကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာငတ်မုတ်ခေါင်းပါမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်ပေါ်နေတာကိုချက်ချင်းကူညီလှုပ်ဆောင်ပေးကြဖို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌရောဘတ်ဇိုလစ်ကတိုက်တွန်းလိုက်ပါတယ်။ငတ်ဘေးကြုံတွေ့နေရသူတွေကိုနိုင်ငံတကာအတိုင်းအဝန်းကဝိုင်းဝန်းကူညီကြဖို့တင်းနှင်းတွင်နေကမစ္စတာဇိုလစ်ကတိုက်တွန်းလိုက်တာပါ။ဝါရှင်တန်မြို့တော်မှာကျင်းပနေတဲ့ကမ္ဘာ့ခေါင်းဆောင်တွေရဲ့စီးပွဲမှာမစ္စတာဇိုလစ်ကအခုလိုပြောသွားတာလည်းဖြစ်ပါတယ်။အခုရင်ဆိုင်နေရတဲ့ဆန္ဒရိက္ခာပြဿနာဟာရေတိုပြဿနာမဟုတ်ပဲနောင်လာမဲ့မျိုးဆက်သစ်တွေကိုပါထိခိုက်နေတယ်လို့မစ္စတာဇိုလစ်ကပြောပါတယ်။လွန်ခဲ့တဲ့လအနေငယ်အတွင်းအခြေခံစားတောက်ကုံဈေးနှုန်းတွေတဟုန်တို့တက်ကုန်တဲ့အတွက်အီဂျစ်ဟေတီနဲ့ဖိလစ်ပိုင်အပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများမှာအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရမငွေအဖွဲ့ကြီးတို့ဝါရှင်တန်မြို့တော်မှာနေရာကျပြုလုပ်ခဲ့တဲ့စီးပွဲမှာဒီဆန္ဒရိက္ခာပြဿနာဟာထိတ်တန့်ကနေရာယူခဲ့ပါတယ်။